ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူပိုတိုးလာနေပြီးတိုကျိုမြို့တော်မှာတရက်တည်းသေဆုံးသူ2448ဦးထိစံချိန်တင်မြင့်တက်လာတာကြောင့်တိုကျိုနဲ့နီနာဒေသ3ခုကိုရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဂျပန်ဝန်ကြီးချုပ်ယိုဟိရှိဒဲဆူဂါကဒီနေ့မှာပဲရေးပေါ်အခြေအနေကိုကြေညာလိုက်တာပါ
။ကျွန်တော်ဒီတိုင်းဆက်ငင်လို့
ကျွန်တော်တို့ရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဒီရေးပေါ်အခြေအနေကိုအကောင့်ထည့်ဖော်ရမယ့်ကာလကဂျပန်ပြက်ကရင်စတင်တာရဲ့တတိယမြောက်ဖြစ်တဲ့2022ခုနှစ်ဇန်နဝါရီ9ရက်နေ့ကနေစပြီးဖေဖော်ဝါရီ9ရက်နေ့ထိတလဖြစ်ပါတယ်။အကောင့်ထည့်ဖော်ရမယ့်ဒေသတွေကစာအီတာမာခိုင်၊ရှိဘာခိုင်၊တိုကျိုနဲ့ကနာဂါဝခိုင်တို့ဖြစ်တယ်လို့ပြောသွားတာပါ။ဒီကြေညာချက်မှာအဓိကတားမြစ်ထားတာကစားသောက်ဆိုင်တဲ့ဘားတွေကိုည7နာရီပိတ်ဖို့နဲ့လူတွေအနေနဲ့အိမ်မာနေပြီးလူစုတာတွေမလုပ်ဖို့ဖြစ်ပါတယ်။ဒီကြေညာချက်ထဲမှာအဖြစ်တန်ခတ်မယ်ဆိုတာတော့မပါပါဘူး။ဒါပေမဲ့ဂျပန်အနေနဲ့စီဝါရီဆက်လက်ပတ်ဖို့ရုန်းကန်နေချိန်မှာပြင်းပြင်းထန်ထန်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ကုန်တိုက်ကြီးတွေနဲ့ချောင်းတွေကတော့ဆက်ဖွင့်ထားမှာဖြစ်ပါတယ်။ဒါပေမဲ့ရုပ်ရှင်ုံတွေ၊ကြားလိုက်တွေနဲ့အခြားလူများနိုင်တဲ့လှုပ်ရှားမှုတွေကတော့လာတဲ့လူလျှော့ချဖို့တိုက်တွန်းထားပါတယ်။ဒီရေးပေါ်အခြေအနေမျိုးကိုလိုက်နာဖို့ပြက်ကွက်တဲ့နေရာတွေကိုအင်တာနက်ဝက်ဘ်ဆိုက်မှာကြေညာသွားဖို့ရှိပြီးလိုက်နာသူတွေအနေနဲ့တော့အကူအညီတွေရဖို့ရည်ရှင်းပြည့်စုံသွားမှာဖြစ်တယ်လို့အရာရှိတွေကဆိုပါတယ်ခင်ဗျာ။